2025ထွေထွေရွေးကောက်ပွဲကြီးကိုအောက်တိုဘာလကုန်ထမမဟုတ်ရင်နိုဝင်ဘာလစံပိုင်းမှာကျင်းပမယ်လို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောထားတာမို့တွေ့ကြည့်မယ်ဆိုရင်အချိန်က3လပဲကျန်မာတော့တယ်အခုဆိုရင်မဲပေးပိုင်ခွင့်ရှိတဲ့မဲဆန္ဒရှင်တွေရဲ့အမိအစင်းကလည်းနိုင်ငံတော်အမှားအယွင်းတွေများနေတာကြောင့်မဲစည်းရင်းတွေကြီးကြဖို့ပြင်ကြဖို့ဆိုပြီးတော့အသိပေးနှိုးဆော်ချက်တွေလည်းထွက်လာနေပါတယ်ဒါပေမဲ့အနေပြီးတော့ပြည်မနာဘက်မှာတော့ရွေးကောက်ပွဲအပေါ်ကိုလူထုကစိတ်ဝင်စားမှုနှင်းနေပြီး2012ကြားဖြတ်ရွေးကောက်ပွဲကတော့တက်ကြွတာမတွေ့ရဘူးလို့ပြည်မနာမျိုးကန်တူဖြစ်တဲ့ကိုမျိုးတေစာမောင်ကပြောပါတယ်
။ကြားဖြတ်ရွေးကောက်ပွဲနဲ့ဆိုင်တော်တော်လေးစိတ်ဝင်စားမှုနည်းတယ်လို့ပြောရမှာပဲ။ဘာလို့လဲဆိုတော့ကြားဖြတ်ရွေးကောက်ပွဲကပြည်မနာမှာဆိုရင်ရွေးကောက်ပွဲမရှိဘူး။ဒါပေမဲ့ပုပ္ပတိရီ၊ဥဒရတိရီ၊တခိဏ၊သဘူတိရီဒီ၄မျိုးနဲ့မှာရွေးကောက်ပွဲရှိတာကိုဒီပြည်မနာအနေနဲ့ကြည့်မယ်ဆိုတော့တော်တော်တက်ကြွနဲ့လှုပ်ရှားရှိတယ်။နေရာတိုင်းမှာ NLD ရဲ့ပြည်သက်တွေပါတီဝင်တွေကအမြဲတက်လက်နေရတဲ့အခုတော့အဲ့လိုတွေ့ရတာတိတ်မတွေ့ရဘူး
။ဓာတ်ပြင်လဲလူထုတောင်းဆိုနေတဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေကပုံမှန်436ကကိုလွှတ်တော်တွေကမပြင်ဘူးဆိုတဲ့အဖြစ်ထွက်လာပြီးတဲ့နောက်ပိုင်းအရင်ကတက်ကြွလှုပ်ရှားသူတချို့တောင်မှပဲရွေးကောက်ပွဲကိုစိတ်မဝင်စားတာတွေ့ရတယ်လို့လည်းပြောပါတယ်
။ပုံမှန်436ပြင်ဆင်တာကိုစိတ်ဝင်စားစောင့်ကြည့်နေတဲ့လူကစားတခုရှိတယ်ဗောနော်။အဲ့ဒီနေရာကြီးမှာဆိုရင်တော့ဟို436မပြင်ဘူးဆိုရင်မဲပေးလေအကျိုးမထူးဘူးဆိုတာမျိုးစဉ်းစားမိတဲ့အပိုင်းတွေရောကျွန်တော်တို့ပါဝင်လို့ရှိတယ်အဲ့တော့နည်းနည်းပိုအေးသွားတယ်ဗောနော်အဲမဲစင်းကြည့်မယ်ဆိုတာဒီမဲပေးခွင့်ရမရဆိုတာတဲ့မှားတဲ့ဥစ္စာအစိုးရကိုထောက်ပြဖို့ပဲကြည့်တာဖြစ်တယ်ဟိုမဲပေးခြင်းလို့ကြည့်တာဆိုတာမျိုးတော့သိကျွန်တော်ချားထဲမှာသိမရှိတော့ဘူ
းဗျဒါကတော့ပြည်မနာမြို့ကန်ပြောပြသွားတာပါရှင်မန္တလေးလိုမြို့ကြီးပေါ်မှာတော့မဲစင်းတွေမှားတယ်ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်ပိုင်းမဲစင်းသွားကြည့်ကြတဲ့သူတွေပို့ပြီးတော့များလာတယ်လို့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လည်းနည်းနည်းပိုးပြီးတော့နှိုးကြတာမျိုးတွေ့ရတယ်လို့မန္တလေးမြို့ကမတ်သက်စုအောင်ကပြောပါတယ်။ဒါပေမဲ့မန္တလေးတိုင်းအတွင်းကနေမျိုးတချို့မှာတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့အသိပညာသိပ်မရှိလာဘူးလို့လည်းသူကပြောပါတယ်
။မျိုးအလောင်းဆိုတော့မှဟိုတက်ကြွတဲ့သူပေါ့နော်ဒီနိုင်ငံရေးကိုစိတ်ဝင်စားတဲ့သူအခုကကိုပေးတဲ့ပါတီကလည်းပြန်ဆိုင်ပေးရတော့မယ်ဟာမျိုးဆိုအဲ့လိုမျိုးပေးတဲ့ဟာမျိုးတွေအဲနိုင်ငံရေးကိုစိတ်ဝင်စားတဲ့သူတွေအပြောင်းလဲကိုလိုချင်တဲ့သူတွေအဲ့လိုလူတွေကတော့အရင်တက်ကြွနေတာမျိုးတွေတို့အဲဒီသူတို့ချင်းချင်းပြန်လုံးစော်ရမဲစင်းကြည့်ပြီးပြီလားကြည့်လိုက်အောင်အဲ့လိုမျိုးဒါပေမဲ့ခုနလိုတိတိလောက်နေဘက်ဆိုရင်တော့ဒါကိုတိတ်ပြီးတော့စိတ်ဝင်စားမှုထက်ပါတယ်သူတို့ရဲ့တိတိတဘလို့ကြတဲ့နာဖြေရှင်းရမယ်ဆိုတာကိုပဲစိတ်ဝင်စားတွေ့နေရတယ
်။ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မန္တလေးမြို့ကစိတ်ဝင်စားမှုအပြီးအခုတော့ကျမတို့ရှမ်းပြည်နယ်ဘက်ကြည့်ရအောင်ပါရှင်။ရှမ်းပြည်နယ်ထဲမှာတော့ရွေးကောက်ပွဲနဲ့ပတ်သက်လို့လူထုကခက်အေးအေးပဲလို့ရှမ်းပြည်နယ်အောင်မန်းမြို့ကဦးမြင့်အောင်ကပြောပါတယ်။ဒါကြောင့်ရွေးကောက်ပွဲရက်ကိုအတိအကျမကြေညာသေးတဲ့အတွက်ရှမ်းပြည်နယ်အတွင်းကလူထုကစိတ်ဝင်စားမှုမရှိတာမျိုးများဖြစ်နေသလားဆိုတော့ကျမမေးခွန်းအပေါ်ကိုတော့
ပြည်ညာနာလည်းတော့မဆိုင်ဖြစ်နေလူတွေကဟိုကစိတ်စိတ်ဝင်စားကြတာ။တောင်ကြီးမြို့ပေါ်မှာတော့မှဒီရက်ွက်တွေမှာ20မိနစ်ရချိန်တွင်တော့ဝယ်ဒီကမဲစင်းကြည့်ဖို့ရှိရလို့ကြားတယ်။အဲတော့မြို့ပေါ်မှာတော့မှဒီလိုမျိုးစိတ်ဝင်စားမှုဆိုတော့ကြောရွာတွေဆိုပူတော်ဆိုးလိုက်မယ်လို့ထင်တယ်။တော်နေဒီလူတွေဆိုရင်တော့စီပွားရေးလုံမန်းနေရတာလည်းအဓိကပါတယ်။အခုကတော့နည်းနည်းအေးစီစီဖြစ်နေလားလို့
။ဒါကတော့ရှမ်းပြည်နယ်အောင်မန်းမြို့ကဥမြင့်အောင်ပြောပြသွားတာပါရှင်။တကယ်တော့နိုင်ငံတစ်ခုအတွက်ရွေးကောက်ပွဲဆိုတာဟာအမတန်မှအရေးကြီးတယ်လို့ရွေးကောက်ပွဲကိုလူထုစိတ်မဝင်စားတာမဲမပေးချင်တာဟာတိုင်းပြည်အတွက်ကောင်းတဲ့လက္ခဏာမဟုတ်ပါဘူး။ဒါ့အပြင်လည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာရွေးကောက်ပွဲဆိုင်ရာနဲ့ပတ်သက်တဲ့အသိပညာပေးမှုတွေရွေးကောက်ပွဲလှုံ့ဆော်မှုတွေကလည်းအလွန်ကိုအားနည်းနေတယ်လို့ခရီးနဲ့မဂ္ဂဇင်းအက်ဒီတာချုပ်ကိုပြည်သွေးနိုင်ကလည်းသုံးသပ်ပါတယ်
။ဒီကတောင်ရှိရတော့ရွေးကောက်ပွဲကော်မရှင်ပေါ့ရွေးကောက်ပွဲကော်မရှင်ကလည်းရွေးကောက်ပွဲနဲ့ပတ်သက်တဲ့လှုံ့ဆော်မှုတွေရွေးကောက်ပွဲနဲ့ပတ်သက်တဲ့တည်င်းချက်လက်ထုတ်ပြန်မှုတွေလည်းအင်မတန်အားနည်းရပါတယ်အခုဒီနောက်ဆုံးမဲစင်းတွေမှာအများကြီးပြဿနာဖြစ်လာတော့မှမဲစင်းတွေကွာဟချက်တွေမဲစင်းလွဲမမှုတွေအများကြီးဖြစ်ပေါ်လာတဲ့အခါကျတော့မှလူသူကအခုနည်းနည်းလေးပြန်ပြီးနိုးထလာတယ်လို့ကျွန်တော်တို့အဲ့လိုဖြစ်ပါတယ
်ဒီလိုအခြေအနေတွေအပြင်မြန်မာပြည်သူလူထုဟာအစိုးရကိုရောလွှတ်တော်ကိုရောရွေးကောက်ပွဲဆိုတာတွေကပါသူတို့ရဲ့ဘဝတွေကိုဘာမှအပြောင်းအလဲမလုပ်ပေးနိုင်ဘူးဆိုတဲ့အမြင်တွေရှိနေတာကြောင့်2025ရွေးကောက်ပွဲဟာ2012လောက်စိတ်ဝင်စားတာမျိုးမတွေ့ရဘူးဆိုတဲ့သူ့အမြင်ကိုလည်းပြောပါတယ်
အဆင်နဲ့တော့ဆွေးနွေးပါကြကြရဲဆိုတာကတော့ဒေါန်ဆန်းစုကြည်လွတ်ထံနဲ့လည်းတက်ဆိုင်ပါတယ်အဲ့တော့ဒေါန်ဆန်းစုကြည်လွတ်လာပြီးတော့ပထမဆုံးဝင်တဲ့ရွေးကောက်ွက်ဖြစ်တယ်ဆိုတဲ့အခါကျတော့လူတွေကအပြောင်းအလဲမျှော်လင့်ပြီးတော့ဒေါန်ဆန်းစုကြည်ပေါ်မှာလည်းအားကိုးချက်တွေမျှော်လင့်ချက်တွေယုံကြည်ချက်တွေနဲ့ဆိုတော့2012ကြားပြရွေးကောက်ွက်ရတော့လူတို့စိတ်ဝင်စားမှုတော်တော်ရခဲ့ပါတယ်အခုရွေးကောက်ပွဲမှာကြားတဲ့အခါကျတော့အပြောင်းအလဲတွေရွေးကောက်ွက်တွေဆိုတာဟာသူတို့ဘဝတွေတိတ်ဖြည့်ရှင်းပေးနိုင်တယ်လို့မထင်ဘူးဆိုတာမျိုးအဲ့ဒီအမြင်မျိုးတွေ့လာရတယ်သူတို့မျှော်လင့်ချက်တွေနဲ့အခြားစီဖြစ်နေတယ်သူတို့မျှော်လင့်တယ်လို့ဖြစ်လာမှာမဟုတ်ဘူးသူတို့မျှော်လင့်တယ်လို့မဖြစ်နိုင်ဘူးဆိုတဲ့အနေအထားမျိုးတွေခံစားရတဲ့အခါကျတော့မထူးပါဘူးကွာဘာမှလည်းဟုတ်ပါဘူးဆိုတဲ့အမြင်မျိုးတွေကသူတို့မှာလွှမ်းမိုးနေတယ်လို့ကျွန်တော်ထင်ပါတယ
်တဆက်သေးပါပဲရှင်အများတောက်ဆိုနေတဲ့ပုံမှန်436ကိုလွှတ်တော်တွေကမပြင်ဘူးဆိုတဲ့ဆုံးဖြတ်ချက်ဟာ 2015ရွေးကောက်ပွဲအတွက်လူထုအတွက်ဘလောက်အထိရက်ခတ်မှုရှိနေပါသလဲဆိုရဲကျွန်မမေးခွန်းအပေါ်ကတော့
လောလောဆယ်ဒီ436ပြည်နယ်နဲ့ပတ်သက်ပြီးလူထုကတော့တော်တော်လေးဒီပုံမှာမျှော်လင့်ချက်မဲ့သွားတယ်လို့ခံစားရတာပေါ့အဲ့တော့ NLD လွတ်တော်ကိုယ်စားချို့လွတ်တော်တွေရောက်သွားပြီနဲ့ဒီ436လည်းမပြင်းနိုင်ဘူးနောက်ခြားဟာတွေမပြင်းနိုင်ဘူးဆိုတဲ့အခါကျတော့လူထုရဲ့အားမလို့အားမရမှုရဲ့လက်ရှိအစိုးရနဲ့တကွာအစ်တပ်ပေါ်မှာသူတို့ယုံကြည်မှုကလျော့သွားတယ်ပြောသွားတဲ့အခါကျဒီ436မပြင်းနိုင်တဲ့အတွက်ဒီရေကောက်ပွဲကနေနောက်တက်လာမဲ့အစိုးရကလည်းဘာမှသိပြီးထူးခြားတဲ့ပြောင်းလဲမှုတွေဖြစ်မှာမဟုတ်ပါဘူးလို့လူထုကအဲ့ဒီလိုမြင်သွားပုံရှိပါတယ်
။ခရီးနဲ့မဂ္ဂဇင်းအက်ဒီတာချုပ်ကိုပြည်သွင်းနိုင်ပါရှင်။ပြည်ထောင်စုရေကောက်ပွဲကော်မရှင်ကတော့ရေကောက်ပွဲရက်ကို3လကြိုးပြီးတော့ပြောမှာမို့အခုဇူလိုင်လအတွင်းမှာရက်အတိအကျကြေညာဖို့ထွက်လာနိုင်တယ်ဆိုတဲ့ခန့်မှန်းချက်တွေလည်းရှိနေပါတယ်။အခုဆိုရင်နိုင်ငံမှာပုံမှန်436မပြင်းဘူးဆိုတဲ့အခြေအနေတွေကြောင့်ရောအကြီးအကျယ်မှားနေတဲ့မဲဆင်းတွေကြောင့်လာမယ့် 2015 ရွေးကောက်ပွဲဟာတရားမျှတပြီးတော့လွတ်လပ်မှုရှိပါမလားဆိုတဲ့အပေါ်ကိုနိုင်ငံတကာကစောင့်ကြည့်နေကြသလိုမိကွန်းတွေလည်းထုံနေကြတာရှိပါတယ်ရှင်။